မြန်မာနိုင်ငံနဲ့ဇက်ဒေတာအခြေဆိုင်အွန်လိုင်းငွေလင်ကိုင်းတွေကိုမကြသေးခင်ကနေနေမှုတွေအတွင်းဖမ်းဆီးထိန်းသိမ်းခဲ့တဲ့နိုင်ငံသား1000ကျော်ကိုသက်ဆိုင်ရာနိုင်ငံတွေပြန်ပို့မှာဖြစ်ကြောင်းစစ်ကောင်စီကပြောလိုက်ပါတယ်။မြန်မာနိုင်ငံနဲ့တရားမဝင်ဝင်ရောက်လာပြီးကရင်ပြည်နယ်မြဝတီမြို့ရွှေကုတ်ကုန်းနဲ့ခေကေပတ်နယ်မြေတွေကဥပဒေမဲ့ရာဇဝတ်လုပ်ငန်းတွေမှာပါဝင်ပတ်သက်နေသူ1030ကိုမကြသေးခင်ကဖော်ထုတ်ဖမ်းဆီးမိခဲ့တာဖြစ်ကြောင်းလဲစစ်ကောင်စီကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါလွန်ခဲ့တဲ့သတင်း3ပတ်အတွင်းဖမ်းမိခဲ့တဲ့နိုင်ငံသား1000ကျော်တဲက61ယောက်ကိုသူတို့ရဲ့မိခင်နိုင်ငံနေစီအသီးသီးပြန်ပို့ပေးခဲ့ပြီးကျန်တဲ့သူတွေကိုတော့သူတို့ရဲ့ကိုယ်ရေးအချက်အလက်တွေစစ်ဆေးပြီးရင်ပြန်ပို့ပေးမယ်လို့လဲစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုပြန်ကယ်လိုက်တဲ့သူအများစုဟာတရုတ်နဲ့အိန္ဒိယနိုင်ငံသားတွေအပါအဝင်အာရှနိုင်ငံသားတွေဖြစ်ပေမဲ့အရှေ့အာဖရိကတိုက်ကလူတွေလည်းပါဝင်တယ်လို့ပြောပါတယ်။အွန်လိုင်းငွေလိမ်နဲ့ရာဇဝတ်ဂိုင်းတွေကတရုတ်ရုပ်ရှင်တရုတ်ဆောင်ကိုလိမ်လည်ခေါ်ဆောင်ခဲ့တဲ့အမှုပေါ်လာပြီးတဲ့နောက်အိန္ဒိချင်းထိုင်းနဲ့တရုတ်နိုင်ငံတို့ကနှင်းနှင်းမှုတွေအရှင်မြင့်လှုပ်တိုးမြင့်လှုပ်ဆောင်လာနေတာပါ။တရုတ်နိုင်ငံအများပြည်သူလုံခြုံရေးဆိုင်ရာလက်ထောက်ဝန်ကြီးလူဆောင်ကြီးဟာလည်းမနေ့ကတည်းကမြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံမဲဆောက်ကိုရောက်ရှိနေပြီးရာဇဝတ်ခိုင်းတွေကိုနေနေမှုတွေနဲ့အာရမခိုင်းစစ်ခံရသူတွေပြန်လက်ခံဖို့စီစဉ်နေတယ်လို့လည်းထိုင်းနိုင်ငံကသတင်းတွေမှာရေးသားဖော်ပြကြပါတယ်ခင်ဗျာ